မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ။ဒီကနေ့အမေရိကန်ဆွေးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရှင်းနာထားရတာကိုအဆုံးသတ်နိုင်ဖို့အမေရိကန်အထက်နဲ့အောက်လွှတ်တော်နှစ်ရပ်တို့ကအစိုးရအသုံးစရိတ်ဥပဒေချမ်းကိုအတည်ပြုပေးလိုက်ပါပြီ။အမေရိကန်ဒုတိယသမ္မတကတော့တောင်ကိုရီးယားနိုင်ငံပြုံချမ်းကိုရောက်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်မတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့မြန်မာစစ်ဖက်ရာရှိတချို့ကိုခရီးသွားလာခွင့်ပိတ်တဲ့ဥပဒေအမေရိကန်နိုင်ငံခြားဆက်ဆံရေးကော်မတီကအတည်ပြုလိုက်တာဒုက္ခသည်ပြန်လည်လက်ခံရေးအတွက်ပြင်ဆင်ပြည်စည်းမှုအခြေအနေကို EU ပါဝင်ကုလနဲ့နိုင်ငံတကာတန်တမန်တွေကဒီကနေ့ကွင်းစင်လေ့လာခဲ့ကြတဲ့ဒါနဲ့အတူကချင်နဲ့အစိုးရလက်နက်ကိုင်အစိုးရတပ်ဖွဲ့နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ကြားတွေ့ဆုံဆွေးနွေးကြတဲ့အလားအလာကတော့
မတွေ့ဆုံတာတက်ဆိုင်တွေ့ဆုံတာကတော့ဘာလို့ဒီလမ်းကြောင်းရှာတယ်နီးလမ်းရှာတယ်ဆိုတဲ့အနေအထားအရတော့ဟိုကောင်းတာပေါ့နော်ခဏခဏတွေ့တယ်ခဏခဏဆွေးနွေးနေလည်းကောင်းနေပါပဲ
ကချင်ပြည်နယ်စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်အမေရိကန်ကုမ္ပဏီတွေမြန်မာပြည်ထဲမှာရင်းနှီးမြှုပ်နှံဖို့အခက်အခဲတွေရှိနေသေးတဲ့အကြောင်းကိုလည်းနောက်ပိုင်းမှာနာဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြကြပါမယ်ရှင
်အမေရိကန်စုညာတစ်စိတ်တစ်ပိုင်းရှင်းနာထားရတာကိုအဆုံးသတ်နိုင်ရေးအတွက်ဒေါ်လာ400ဘီလီယံအစိုးရအသုံးစရိတ်သဘောတူညီချက်ကိုဒီကနေ့တောက်ကြံနေအစောပိုင်းမှာအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ240၊ကန့်ကွက်မဲ186မဲနဲ့အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေချမ်းကိုတော့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးဖို့အင်ပြူရောကိုအခုပို့ထားပါပြီ။ဒါပေမဲ့လည်းအစိုးရအတွက်မတ်လ23ရက်နေ့အထိအသုံးစရိတ်သာဖြစ်ပါတယ်။ဒီရက်မတိုင်ခင်အထိတော့လွှတ်တော်မှတ်တွေအနေနဲ့စက်တင်ဘာလ30ရက်နေ့မှာအဆုံးသတ်မဲ့ကျန်တဲ့ဘဏ္ဍာနှစ်အတွက်အသုံးစရိတ်အစည်းအဝေးအသေးစိတ်ကိုဆောင်ရွက်ကြရမှာပါအသုံးစရိတ်အကြီးအကျယ်တိုးမြှင့်မှုနောက်တရားမဝင်လူငယ်ရွှေ့ပြောင်းဝင်ရောက်သူတသန်းကျော်တို့ကိုအကာအကွယ်ပေးမယ့်အစည်းအဝေးတွေမပါတဲ့အပေါ်နိုင်ငံရေးသမားတချို့ကပေးချခဲ့ပေမဲ့လို့အစိုးရအသုံးစရိတ်ကိုအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်ပြည်ထောင်စုအစိုးရအသုံးစရိတ်အတည်ပြုပေးရမယ့်နောက်ဆုံးသတ်မှတ်ချက်အထိလွှတ်တော်ဘက်ကအတည်မပြုနိုင်တာကြောင့်အမေရိကန်အစိုးရလုပ်ငန်းတွေကိုကြာသပတေးနေ့သကောင်းကျော်ပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာဆက်လို့ရန်နာထားရတာပါဒီကနေ့အစိုးရလုပ်ငန်းတွေတစိတ်တစ်ပိုင်းရန်နာရမှုဟာဆိုရင်တလမပြည့်ခင်အချိန်တွင်ဒုတိယအကြိမ်လည်းဖြစ်ပါတယ်ဒီနောက်ပိုင်းမှာတော့အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်လဲပတ်နိုင်ရေးအထက်လွှတ်တော်ကထောက်ခံမဲ81မဲကန့်ကွက်မဲ28မဲနဲ့ဒီကနေ့မနေ့စောပိုင်းမှာပဲအတည်ပြုပေးခဲ့တာဖြစ်ပါတယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့2018ဆောင်းရာသီအိုလံပစ်ဖွံ့ဖွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ဟာပျုံချမ်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့ဆိုးမြို့ကနေကီလိုမီတာ80ဝေးတဲ့တောင်ကိုရီးယားရေဓာတ်စခန်းရှိရာဖြောင်းတိတ်ကိုမိုက်ပန့်စ်တွားရောက်ခဲ့ပြီး2010မတ်လတုန်းကချောင်နန်းစစ်သင်္ဘောတောင်ကိုရီးယားအနောက်ဘက်ကမ်းခြေမှာနင်းမြုပ်ခဲ့စဉ်တည်ဆုံသွားတဲ့ရေရက်သင်္ဘောသား46ဦးအတွက်ဝန်းနေခြင်းအထိမှတ်အလေးပြုခဲ့ပါတယ်။အဲ့ဒီသင်္ဘောနင်းမြုပ်ရတဲ့အကြောင်းရင်းကိုအခုချိန်ထိအငင်းပွားနေဆဲဖြစ်ပေမဲ့မြောက်ကိုရီးယားလက်ချက်လိုယူဆစရာတွေရှိခဲ့ပါတယ်။မဟာမိတ်တွေနဲ့အတူရပ်တည်သွားဖို့ကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ဖြစ်ပေမဲ့အမှန်တရားဘက်ကနေရပ်တည်သွားမှာပါ။မြောက်ကိုရီးယားကစီးရင်အားပြနေမဲ့အစားအိုလံပစ်အားကစားလိုစီးလုံးညီညွတ်မှုရှိတဲ့အတွေးမျိုးပြောင်းလဲလက်ခံသင့်ပြီလို့ရည်တဲ့အခြေစိုက်စခန်းမှာသတင်းတောက်တွေကို Pence ကပြောပါတယ်။ဒါအပြင်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်ကိုလက်လျှော့လိုက်ဖို့နဲ့ရန်စချင်းချောက်တာတွေကိုလည်းအဆုံးသတ်ဖို့သူကတိုက်တွန်းပါတယ်။ဒုသမရပန်စာဖြောင်းတိမှာရှိနေစဉ်အတွင်းမြောက်ကိုရီးယားဘက်ကနေထွက်ပြေးခုံလုံလာသူတွေနဲ့တွေ့ခဲ့ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူတောင်ကိုရီးယားကိုရောက်ရှိနေပါပြီ။ကင်ယိုဂျွန်ရဲ့အခုခီးစဉ်ဟာဆိုရင် 1950-1953 ခုနှစ်ကိုရီးယားစစ်ပွဲအပြီးနောက်ပိုင်းမြောက်ကိုရီးယားနိုင်ငံကိုကာလရှည်အုပ်ချုပ်နေတဲ့မိသားစုဝင်တဦးရဲ့ပထမဆုံးတောင်ကိုရီးယားနိုင်ငံခီးစဉ်ဖြစ်ပါတယ်။သူမနဲ့အတူမြောက်ကိုရီးယားရဲ့နာမည်ကန်ခေါင်းဆောင်ကင်ယုံနံအပါအဝင်ကိုစလဲအဖွဲ့တို့ဒီကနေ့တောက်ကြနေ့မှာတောင်ကိုရီးယားနိုင်ငံအင်ချွန်းနိုင်ငံတကာလေးစိတ်ကိုဆက်ရောက်လာတာဖြစ်ပါတယ်။ကင်ယိုဂျွန်းကမြောက်ကိုရီးယားအလို့သမားပါတီရဲ့အကြီးတန်းအဖွဲ့ဝင်ဖြစ်သလိုအကိုဖြစ်သူအတွက်ရေးပါတဲ့အကြံပေးတဦးလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံ အိုလံပစ်ပွဲတော်ကိုတက်ရောက်နိုင်ဖို့မြောက်ကိုရီးယားအစင်းမြင့်ကိုယ်စားလှယ်အဖွဲ့ကိုကုလသမဂ္ဂကခွင့်ပြုခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုကနေကိုယ်စားလှယ်အဖွဲ့ကိုကင်းလွတ်ခွင့်ပေးလိုက်တာပါ။ကုလသမဂ္ဂလွန်ကျိုရေးကောင်စီအဖွဲ့ဝင်22ဦးပါကိုယ်စားလှယ်အဖွဲ့လဲတောက်ချန်နေအိုလံပစ်ပွဲတော်ဖွင့်ပွဲကိုတက်ရောက်ပြီးတနင်္ဂနွေနေ့အထိနေထိုင်မယ်လို့လည်းခန့်မှန်းရတဲ့အကြောင်းကုလသမဂ္ဂဆိုင်ရာတောင်ကိုရီးယားတန်အဖွဲ့ကပြောဆိုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညီမဖြစ်သူကတော့အမေရိကန်ဗန္ဓာယုတ်ဝန်ကြီးဌာနကအမည်မဲစီရင်သွင်းထားပေမဲ့လို့ကုလသမဂ္ဂရဲ့ကန့်သတ်မှုထဲမှာတော့မပါဝင်ပါဘူး။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကတော့မနေ့ပြန်စနေနေ့မှာတောင်ကိုရီးယားသမ္မတမွန်းဂျေအင်းကနေ့လယ်စာတက်ခင်းမှာဖြစ်ပါတယ်ရှင
်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာညွန်ပေါင်းတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်အမေရိကန်ထောက်ပံ့ထားတဲ့အတိုက်ခံအဖွဲ့တွေကိုတိုက်နေတဲ့အစိုးရလူလားသူတိုက်ခိုက်ရေးသမား100လောက်တေဆုံးပြီးနောက်မှာနှိရှေကြာနေပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကိုဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောလိုက်ပါတယ်။ဒါဟာတံပြန်ခုခံတာသာဖြစ်ပြီးဆီးရီးယားပြည်တွင်းစစ်မှာဝင်ပါမှာမဟုတ်ဘူးလို့သူကပြောတာပါ။ဆီးရီးယားအစိုးရလူလားတဲ့တိုက်ခိုက်ရေးသမား300လောက်ကဒါအဲဇွာပြည်နယ်နားကဒီအတိုက်ခံဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ဌာနချုပ်ကိုဗိုလ်ထုနှင့်တုံးကတိုက်ခိုက်ခဲ့ပေမဲ့သူတို့ရဲ့လက်နက်ကြီးနဲ့တင်ကားနှစ်စင်းကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကပြစ်ခတ်ဖျက်ဆီးပြီးမှတပ်ဆုပ်သွားတာဖြစ်ပါတယ်။ SDF တပ်ဖွဲ့ကိုအမေရိကန်အမှုတန်းတွေထောက်ပံ့အကြံပေးနေတာဖြစ်ပြီးတချို့ကတော့အဲ့ဒီဒါအဲဇွာပြည်နယ်တိုက်ခိုက်ခံရခြင်းမှာSDF နဲ့အတူရှိနေတာပါအမေရိကန်စစ်သားတွေဒဏ်ရာရခဲ့တာမျိုးမရှိပေမဲ့တိုက်ခိုက်မှုအတွင်း SDF အဖွဲ့ဝင်တချို့ဒဏ်ရာရရှိခဲ့ပါတယ်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီရေမြန်မာပိုင်းအစီအစဉ်ရဲ့တောက်ချာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အနောက်နိုင်ငံသားတွေကိုနှိပ်စက်ညှဉ်းပန်းပြီးခေါင်းဖြတ်ခဲ့ကြတဲ့အကြမ်းဖက်ဝါဒီ၄ဦးပါအဖွဲ့တွေကထွက်ပြေးတင်းရှောင်နေတဲ့အစ္စလာမစ်အစွန်းရောက် IS အဖွဲ့ဝင်ဗြိတိန်နိုင်ငံသား၂ဦးကိုအမေရိကန်တို့ထောက်ပံ့ထားတဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကဖမ်းဆီးရမိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဖမ်းမိထားသူ၂ဦးတို့ကအလက်ဇန်ဒါကိုတီးနဲ့အယ်ရှာဖီလ်အရှိခ်တို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်အလက်ဇန်ဒါကိုတီးကအဖွဲ့ရဲ့တပ်ဖြတ်မှုတွေလျှက်စစ်ရှော့တိုက်တာလိုမျိုးမျက်နှာကိုအဝတ်နဲ့ဖုံးပြီးရေလောင်နှင်းပန်းမှုတွေအပါအဝင်ရက်စက်တဲ့နှင်းပန်းနှိပ်စက်မှုတွေလုပ်ခဲ့ပုံရတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကပြောဆိုထားပါတယ်အယ်ရှာဖီအယ်ရှိခ်ကတော့ ISIS ရဲ့ထောက်မှုတအုပ်လုပ်ခဲ့တဲ့အချိန်မှာမျက်နှာကိုအဝတ်နဲ့ဖုံးပြီးရေလောင်နှင်းပန်းနှိပ်စက်တာတွေအယောင်ပြတပ်ဖြတ်မှုတွေကားစင်တင်တပ်ဖြတ်မှုတွေကြောင့်နာမည်ရခဲ့သူဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီလိုနှစ်ယောက်ကိုဆီးရီးယားနိုင်ငံအရှေ့ပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကဖမ်းမိခဲ့တာလို့အမေရိကန်ဘက်ကပြောဆိုထားပါတယ်ရှင်
။ထိုင်ဝမ်နိုင်ငံမှာအင်္ဂါနေ့ကလှုပ်သွားတဲ့ပြင်းအားမြင့်ငလျင်အတွင်းတည်ဆုံသူတွေရှိပေမဲ့အသက်ရှင်ကျန်ရစ်သူအများစုဟာအထက်မြင့်ပိုင်းအလွှာတွေမှာနေထိုင်သူတွေဖြစ်ပါတယ်။အမြင့်ပိုင်းအလွှာတွေဟာကွဲအပ်ပြိုဆင်းတာမျိုးမရှိတဲ့အတွက်ကယ်ဆယ်ရေးလုပ်သားတွေကရှားဖွေကယ်ဆယ်နိုင်ခဲ့ပါတယ်။တောင်ကြာနေ့ဒီကနေ့မနေ့အစောပိုင်းစီးရင်တွေအရငလျင်တန်းအဓိကခံရတဲ့ထိုင်ဝမ်ကျွန်းအရှိတ်ဘက်ကန်ယူတန်းကဝါလိန်မြို့မှာလူပေါင်း830လောက်ဟာပြိုကျပျက်စီးနေတဲ့အဆောက်အဦ၄ခုကနေဆွန့်ခွာသွားကြပါတယ်။ထိုင်ဝမ်ငလျင်တန်းကြောင့်အခုချိန်ထိသေဆုံးသူ10ဦးရှိပြီးအဲ့ဒီတည်းဟိုတယ်အောက်ပိုင်းထပ်တွေမှာတဲခိုသူတွေနဲ့အလုပ်သမားတွေပါဝင်ကြပါတယ်။ထိုင်ဝမ်မိုးလေဝသဘျူရိုရဲ့အဆိုအရဟွာလင်းမြို့နဲ့ကန်ယူတန်းကိုဗဟိုချက်မှအဖြစ်လှုပ်သွားတဲ့ငလင်းဟာပြင်းအား6ရှိတယ်ဆိုပေမဲ့ပြင်းအား9လောက်ထိခံစားရကြောင်းပြောပါတယ်။1999ခုနှစ်တုန်းကထိုင်ဝမ်ကျွန်းအလယ်ပိုင်းမှာပြင်းအား9.6ရှိတဲ့ငလင်းကြောင့်လူပေါင်း2000ကျော်သေဆုံးခဲ့ရပါတယ်။
ဗြိတိန်နိုင်ငံမှာဒီလအတွင်းတက်ရောက်တဲ့ဥပဒေသစ်အရမယိုးမဖြောင့်ရထားတဲ့ငွေနဲ့ပိုင်ဆိုင်မှုတွေဝယ်ယူတယ်လို့တန်ပြန်ရှိခံထားရတဲ့နိုင်ငံရေးသမားတွေထင်ရှားကြော်ကြားသူတွေပြစ်မှုကျူးလွန်သူတွေအနေနဲ့သူတို့ရဲ့ချမ်းသာကြွယ်ဝမှုတွေကိုမဖြစ်မနေရှင်းပြဖို့ဒါမှမဟုတ်လဲပိုင်ဆိုင်မှုတွေကိုသိမ်းယူခံရမှာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့မြို့တော်ဟာကဘာတလွားကမယိုးမဖြောင့်ရလာတဲ့ပိုက်ဆံတွေစုစည်းရာဗဟိုချက်မှဖြစ်လာတယ်လို့ပြောဆိုထားတဲ့လှုံ့ဆော်လှုံ့ရှားသူတို့ကတော့ အခု UWO လို့နာမည်ပေးထားတဲ့ရှင်းလင်းမှုမရှိတဲ့ချမ်းသာကြွယ်ဝမှုဆိုင်ရာအမိန့်ကိုကြိုးဆိုလိုက်ကြပါတယ်ရှင်
အီဂျစ်နိုင်ငံနိုင်မြဝမ်ဒေသနဲ့မြောက်ပိုင်းဆိုင်းနိုင်ကျွန်းဆွယ်မှာအဓိကကျတဲ့အကြမ်းဖက်ဝါဒတိုက်ဖြစ်ရေးဆိုင်ရာစစ်စင်ရေးကြီးတခုကိုစတင်နေပြီဖြစ်ကြောင်းအီဂျစ်နိုင်ငံကပြောပါရယ်အီဂျစ်စစ်တပ်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးနိုင်ငံတစ်ဖွဲ့မှရှိတဲ့အကြမ်းဖက်သမားတွေရာဇဝတ်ဂိုင်းနဲ့သူတို့နဲ့ဆက်ဆက်အဖွဲ့တွေကိုစစ်စင်ရေးတခုလုပ်နေကြောင်းစစ်တပ်ပြောခွင့်ရကပြောပါရယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်္ကီထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးသွားတာပါ။အခုညနေခင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးမြန်မာစစ်ဖက်အရာရှိတချို့ကိုအမေရိကန်ကခရီးသွားလာခွင့်ပိတ်တဲ့ဥပဒေအတီးပြုလိုက်ကြောင်းနဲ့စားပါမယ်။ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ကျူးလွန်ခဲ့တဲ့မြန်မာစစ်အရာရှိတွေကိုပြစ်မှတ်ထားတန်ခတ်ပြီးခရီးသွားလာခွင့်ပိတ်ပင်ရေးဥပဒေတရားကိုအမေရိကန်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဗုဒ္ဓဟူးနေ့ကအတီးပြုလိုက်ပါတယ်။ဒီဥပဒေကိုအထက်လွှတ်တော်လက်နက်ကိုင်တပ်ဖွဲ့များရေးရာကော်မတီဥက္ကဋ္ဌအရီဇိုနာပြည်နယ် Republican အမတ် John McCain နဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝါရင်အဖွဲ့ဝင်တို့ကကမကထပြုခဲ့ကြတာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်
။အခုအတီးပြုပေးလိုက်တဲ့ Burma Human Rights and Freedom at Call မြန်မာနိုင်ငံလူ့ခွင့်ရေးနဲ့လူ့လက်ခွင့်အဥပဒေဟာမြန်မာစစ်အရာရှိကြီးတွေအကြမ်းဖက်မှုရပ်ဆိုင်းပြီးဖြစ်ကြောင်းနိုင်ငံသားရေးဌာနနဲ့ကာကွယ်ရေးဌာနတို့ကထောက်ခံတင်ပြလာတဲ့အချိန်ထိမြန်မာစစ်တပ်နဲ့စစ်ပတ်ဆိုင်ရာပူးပေါင်းဆောင်ရွက်မှုကိုဟန်တာသွားမဲ့ဥပဒေဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုထောက်ခံအားပေးသွားမှာဖြစ်ပြီးအရက်သားဆိုးရလက်ထဲကိုအောင်းအောင်းမြင်မြင်နဲ့အာဏာလွှဲပေးနိုင်ဖို့အတွက်အားပေးလှုံ့ဆော်သွားမယ်လို့အဲ့ဒီဥပဒေထဲမှာဖော်ပြထားပါတယ်။ဒီဥပဒေပြဋ္ဌာန်းတာနဲ့ပတ်သက်ပြီးအထက်လွှတ်တော်အမတ် John McCain ကအခုလိုပြောပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားလူအဖွဲ့အစည်းတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာမယုံကြည်နိုင်လောက်အောင်ပြင်းထန်ပါတယ်ရက်စက်ကြမ်းကြုတ်မှုတွေနဲ့လူမျိုးစုလိုက်ပြင်းရှင်းလင်းမှုတွေကိုဟန့်တာပြီးဒီလိုရအတွက်တာဝန်ရှိသူတွေကိုသီးခံခွင့်လွှတ်ထားမယ်မဟုတ်ဘူးဆိုတာစင်စင်လင်းလင်းပြသဖို့အတွက်အမေရိကန်ပြည်ထောင်စုမှာကိုကျင့်သိက္ခာအရတာဝန်ရှိပါတယ်ဒီကနေ့အထွတ်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကလက်ခံလိုက်တဲ့ဒီဥပဒေဟာနှုတ်နေတဲ့မြန်မာဒီမိုကရေစီကိုအကာအကွယ်ပေးဖို့အတွက်မှန်ကန်တဲ့ခြေလှမ်းတရားလည်းဖြစ်ပါတယ်
။အလားတူစွာပဲအထက်လွှတ်တော်အမတ်ကာဒင်ကလည်းအခုလိုပြောပါတယ်
။ဒီကနေ့အတည်ပြုပေးလိုက်တဲ့ဥပဒေဟာတွင်ခဲ့တဲ့လဘောများစွာအတွင်းရိုဟင်ဂျာတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတွန်းတပ်ဖြတ်မှု genocide နဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှု crimes against humanity တို့ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံပေါ်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာမှန်ကန်တဲ့လမ်းကိုစတင်လိုက်တာဖြစ်ပါတယ်။ဒီဥပဒေဟာမြန်မာပြည်သူတွေနဲ့မြန်မာစီးပွားရေးကိုထိခိုက်နစ်နာစေဖို့မရည်ရွယ်ပဲစစ်အရာရှိကြီးတချို့ကသာရည်ရွယ်တာဖြစ်ပါတယ
်။ဒီဥပဒေကို Illinois ပြည်နယ် Democrat အမတ် Dick Durbin, Florida ပြည်နယ် Republican အမတ် Marco Rubio, California ပြည်နယ် Democrat အမတ် Dianne Feinstein, Virginia ပြည်နယ် Democrat အမတ် Tim Kaine တို့အပါအဝင်နှစ်ပါတီလုံးရဲ့အထက်လွှတ်တော်အမတ်စုစုပေါင်း15ယောက်တို့ကထောက်ခံအားပေးခဲ့ကြတာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့အကွက်ကြကြတပ်ဖြတ်မှုမတိန်ကျင့်မှုမောင်းထုတ်မှုရွာမီးရှို့မှုစတာတွေကြောင့်ရိုဟင်ဂျာ9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာဖြစ်တယ်လို့ဖေဖော်ဝါရီလ9ရက်နေ့ကသူတို့နှစ်ဦးရဲ့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ကံကြမ္မာနဲ့ဒီမိုကရေစီအနာဂတ်ကိုအဓိကဆုံးဖြတ်ပေးရမယ့်သူတွေဟာမြန်မာပြည်သူလူထုသာဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုကွန်ဂရက်လွှတ်တော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလက်ပိုက်ကြည့်မနေသင့်ဘူးလို့လည်းဂျော်မကိန်းနဲ့ဘန်ကာဒန်တို့ကပြောပါတယ်။အထက်လွှတ်တော်ကဒီဥပဒေကိုအတည်ပြုလိုက်တဲ့အချိန်မှာအမေရိကန်အစိုးရအနေနဲ့တော့ရိုဟင်ဂျာတို့ပေါ်ပြစ်မှုကျူးလွန်ရမှာတာဝန်ရှိတယ်ဆိုတော့စစ်အရာရှိကြီးတယောက်ကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပါတယ်ရှင်
။မှန်ကြနိုင်ပါရှင်။မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကဒုက္ခသည်တွေပြန်လက်ခံဖို့စီစဉ်ထားတဲ့တောင်ပြိုလက်ဝဲနဲ့ငခုရကြားစခန်းတွေကို EU ဥရောပသမဂ္ဂအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်တမန်အဖွဲ့တွေဒီကနေ့ပဲကွင်းစင်လေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေပြန်လည်လက်ခံနေရချထားရေးဦးဆောင်စီစဉ်နေတဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။အခုလို EU ဥရောပသမဂ္ဂကုလသမဂ္ဂနဲ့နိုင်ငံတကာတန်တမန်တွေကိုဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကစီစဉ်ဆောင်ရွက်ပေါ်နေတဲ့အခြေအနေကိုကွင်းစင်ပြသခဲ့တာနဲ့ပတ်သက်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆူမောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဒီအတော့ဥကြော့တင်နဲ့ဝင်းကြီးဥကြော့တင်ဥဆောင်တဲ့အဖွဲ့ဟုတ်တယ်ဒီနေ့သွားတယ်။ကျွန်တော်တို့ဒီလက်ခံရေးစခန်းကြီးသွားတာ။တောင်ပြိုလက်ဝဲရယ်ငခူရရယ်ငခူရရယ်အဲ့နှစ်ခုတော့တွေ့ရတယ်။အချိန်ရရင်တော့ကျန်တဲ့နေရာကြီးသွားမယ်ပြောတယ်။ကင်းကျင်းချောင်းစီးပွားရေးဇုံလို့ပါအဲ့လိုပါနိုင်တယ်။အ
အဓိကကတော့တောင်ပြိုလက်ဝဲတို့ကခူရတို့သွားတာရဟန်းရင်နဲ့သွားပြီးတော့အဲ့ဒီမှာလမ်းတစ်လျှောက်လည်းကြီးလို့ရတယ်တခုလုံးပေါ့နော်ဒေတာတခုလုံးကိုကြီးလို့ရတယ်နောက်ပြီးတော့အဲ့ဒီမှာရောက်တဲ့ခါကျတော့ဒီပြန်လည်လက်ခံရေးအတွက်ကိုအရှင်လင်းဖြစ်တယ်ဆိုတာကိုကြီးရှုလို့ရတာပေါ့မြင်မြင်တွေ့ရတာပေါ့
အဓိကကလေဒီဘလို့ပုဂ္ဂိုလ်အဖွဲ့အစည်းတွေပါပါလဲဝင်းကြီး
လူဘောကြီးရဲ့ဆိုတော့ဒီတန်နိုင်ငံသားတန်တမာတွေအကုန်ပါတယ်ဒီဗမာနိုင်ငံမှာကြီးရဲ့တန်မတ်တွေအကုန်ပါတယ်သူစရင်ပြေးတာပေါ့နော်လိုက်မဲ့လူတွေပေါ့နိုင်ငံတော်တော်ဆုံးတယ်အဲဒီနှစ်တုတ်ကတော့အဲ့ဒီဟာတွေပေါ့နောက်ဆုံးတုတ်မှာတော့တန်တမာတွေလည်းပါတဲ့ပြင်ကို UN ရှိသမျှအဖွဲ့အစည်းဘောင်းဆောင်ပါမယ်နောက်ဆုံးတုတ
်ဟုတ်ကဲ့အဲ့ဒါဘယ်တော့လောက်များသွားပါမလဲရှင
်အဲ့ဒါ15ပါ15ရင်းနေအတုတ်ကြရင်ကျွန်တော်လိုက်ရမှာကျွန်တော်ကနေတာဝန်ယူပြီးတော့သွားရမှာ15ရင်းနေအဲ့ဒီကြမှာ UN ဖွဲ့စည်းပြီးအကုန်ပါမယ်အချို့နိုင်ငံကြံခဲ့နိုင်ငံဖွဲ့ဟိုတန်တမာနေပါမယ်ပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဝင်းကြီးတို့ပြန်လဲလက်ခံနေရချထားရေးနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးအခြေအနေကရောဘယ်လိုများရှိပါလဲရှင်
ကျွန်တော်ကတော့အချိန်ချင်းဖြစ်နေပြီကျွန်တော်ပဲအပိုင်းကတော့ပြန်လဲလက်ခံမှုနေရာချထားမှုဒီပြန်လဲရေးကိုဒီတိုင်းဆက်ဆောင်မှုကူညီပေးဖို့အဲ never လုတ်ကန်ခွန်းလန်းဟန်ဒီဘေးဘူးဆက်တဲ့ပြင်ပေါ့အိမ်ရင်း6ဦးလေး6လို့ပို့ဒါကြီးကျွန်တော်ကတော့စီစဉ်ထားပြီလေလာဖို့မလာဖို့ကတော့အဲ့ခုနပြောသလိုပေါ့စီရင်စရာကြီးပြန်ရတာမရတာတော့လူဝင်မှုကြီးကြပ်ရေးနဲ့ငံငယ်များကြီးကဟိုတည်တယ်ဒါပေမဲ့အခုလေးတော့ကျွန်တော်တော့မပြောသေးဘူးစီရင်ဘယ်လောက်ရပြီပေါ့ကျွန်တော်တို့ကတော့မသိရသေးဘူးခင်ဗျာ
ဟုတ်ကဲ့ဝင်းကြီးအဲ့တော့အခုလိုမျိုးဒီနိုင်ငံတကာကတန်တမာနေကောဒီကုလသမဂ္ဂအဖွဲ့အစည်းကတာဝန်ရှိတဲ့သူတွေပါဒီမြေပြင်မှာသွားပြီးတော့ဒေတာကြီးစုခွင့်ရတဲ့အခါကျတော့ဒီဝင်းကြီးတို့လည်းကိုယ်တိုင်ရှင်းပြခွင့်ရတဲ့အတွက်ပေါ့နော်လူများအနေထားရှိနိုင်ပါလေရှင
်ကျွန်တော်တို့ကတော့လုပ်နေရတာဥပဒေနဲ့ညီလုပ်နေတယ်ကျွန်တော်တို့လုပ်ဖို့အတွက်ကငကူတဲ့ကနှစ်ဖက်နိုင်ငံသဘောတူညီချက်စာချုပ်ချုပ်ပြီးတော့နောက်ပြီးတော့နှစ်ဖက် working group တွေလည်းဆွေးနွေးပြီးပြီ working group ဆိုတာလက်တွေ့တကယ်ကိုလက်တွေ့မြေပြင်မှာဆောင်ရွက်မဲ့ physical arrangement ကိုဘာလို့ဒါတွေတည်ချာရှိနိုင်ပြီးပြီဆိုတော့ဒါကျွန်တော်တို့ကတော့တရားဝင်လုပ်ထားတာပဲဒီလုပ်ထားတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့လှုပ်ဆောင်ထားတဲ့ကိစ္စတွေဟာအားလုံးသိဖို့လိုတယ်လေအဲဒါကြောင့်တို့ကလည်းကြည့်ကျင်တယ်သွားကျင်တယ်ဆိုတော့ကျွန်တော်အဲ့ဒီအတွက်ရတာပါ
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကိုမဆုမောဆက်သွယ်မေးမြန်းထားတာပါရှင်။အခုကချင်အရေးဘက်ကိုလည်းလှည့်ပေးပါဦးမယ်။အစိုးရတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဗဟိုတို့ရဲ့ပထမဆုံးတီးခြားတွေ့ဆုံမှုအပေါ်အပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူကတုံ့တက်တယ်လို့နိုင်ငံရေးလေလာသူတွေကလည်းအလားတူတုံ့တက်ကြပါတယ်။ဒီတွေ့ဆုံပွဲမှာသဘောတူညီချက်မရခဲ့ကြပေမဲ့ထပ်ပြီးတွေ့ဆုံဆွေးနွေးဖို့နှစ်ဖက်လုံးကဆန္ဒရှိကြောင်းထုတ်ပြန်တဲ့အပေါ်မှာတော့နောက်ပိုင်းမှာရလက်ကောင်းတွေထွက်ပေါ်နိုင်လိမ့်မယ်လို့လည်းမျှော်လင့်ကြပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဟာတရုတ်နိုင်ငံအာရှရေးရာအထူးတန်တမာရဲ့ဂျာဝင်စစ်ဆက်မှုအရဖေဖော်ဝါရီလ1ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီတွေ့ဆုံပွဲနဲ့ပတ်သက်ပြီးကြာသာပတေးနေ့က KIO ကသတင်းထုတ်ပြန်ခဲ့ပါတဲ့သတင်းထုတ်ပြန်ချက်မှာ KIO ဘက်ကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကိစ္စတွေအပါအဝင်ဒေတာတည်ငြိမ်ရေးတိုက်ပွဲလျှော့ချရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအလုံးပါဝင်ရေးပင်လုံစာချုပ်ပင်လုံကတိကဝတ်နဲ့အညီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးတို့ကိုအလေးထားဆွေးနွေးခဲ့ကြောင်းနဲ့တမ်ရော့ဘက်က KIO ရဲ့တရင်စလီဌာနချုပ်ကိုဖယ်ရှားဖို့နဲ့တချို့တမ်ဟာတွေတရှိတာကိုအသိအမှတ်မပြုကြောင်းဖိအားပေးဆွေးနွေးခဲ့တယ်လို့ဖော်ပြပါတယ်။တွေ့ဆုံပွဲမှာသဘောတူညီချက်မရခဲ့ပေမဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့ကိုနှစ်ဖက်လုံးကဆန္ဒရှိကြကြောင်းလည်းဖော်ပြထားပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးသုံးသပ်ရမှာတော့အပြုသဘောဆောင်တဲ့တွေ့ဆုံမှုအဖြစ်ယူဆကြောင်း KIO ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနော်ဘူးကပြောပါတယ်။
ဆွေးနွေးပြီးတော့ပဲဒီဖြစ်ကတော့ဒီမိကုန်းချုပ်ရမှာဖြစ်တဲ့အတွက်ကုလိုမျိုးတွေ့ဆုံဆွေးနွေးတာတော့အဲကောင်းတဲ့ပြန်လာတော့ရှိမယ်လို့သုံးသပ်တာပေါ့တဘောကတော့သုံးပြရာတဘောထူတာတွေသုံးဖြတ်တာတွေမရအဲ့ဒါနောက်ဆက်ပြီးတော့မှဒီဆွေးနွေးပွဲတွေတွေ့ဆုံပွဲတွေကတော့ဆက်တုတ်ရမယ်ဆိုတော့သူတို့အဲနောက်ဖြစ်တဲ့တဘောသူမြင့်ချက်တွေရထားတဲ့ဆိုတော့ကောင်းတဲ့ပြန်ဖို့မယ်လို့တော့သုံးသပ်တာ
ကျမရောဘက်ကတက်စကန်တချို့ကိုဖယ်ရှားဖို့ဆွေးနွေးခဲ့ရမှာ KIO ဘက်ကလက်မခံရင်တိုက်ပွဲအရှိန်တွေပုံမြင့်လာနိုင်မလားဆိုတဲ့အပေါ်မှာတော့
အခုလို့လို့ရှင်ကတော့အဲ့ဒီကိစ္စတွေဆုံးဖြတ်ပြတော့မဟုတ်တော့ဘူးသူပြန်လို့မတူဆုံးဆွေးနွေးရမှာတင်တယ်အဲ့ဒီကိစ္စကတော့နော်အဲတခါသေးနဲ့ဘာမှအပြတ်လုပ်ဖို့ဆိုတာတော့မလိုဘူးပေါ့အဲသူတို့ပြန်ညီမအချင်းချင်းဆွေးနွေးနေတော့အဲဒီမှာပဲအတော်တော်ပိုလိမ့်မယ်လို့ကျွန်တော်အဲ့လိုပဲပြောလို့ပါ
ငင်းချိန်လုပ်ငန်းစဉ်မှာပါဝင်ခဲ့ဘူးတဲ့ကချင်ပြည်နယ်စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကဋ္ဌဦးခတ်ထိန်နံကတော့ KIO ရဲ့ဆွေးနွေးမှုဟာ2012ခုနှစ်ကဆွေးနွေးခဲ့တယ်လို့အပြည့်ရစာချုပ် NCA ဆွေးနွေးစဉ်ကလည်းပါဝင်ခဲ့တဲ့အချက်တွေဖြစ်ကြောင်းနဲ့တမရော်ရဲ့ဆွေးနွေးမှုကတော့အချက်အသစ်ဖြစ်ကြောင်းသုံးသပ်ပြီးဒီအချက်နှစ်ချက်ဟာဥတီချက်ကွဲပြားနေကြောင်းပြောပါတယ်ဒီမတူညီတဲ့အချက်တွေပေါ်မှာအမြန်ဆုံးပြန်လည်တွေ့ဆုံဆွေးနွေးပြီးနီလန်းရှာဖို့လိုအပ်ကြောင်းလည်းဦးခတ်ထိန်နံကပြောပါတယ
်မတွေ့ဆုံတာတက်ဆိုင်တွေ့ဆုံတာကတော့ဘာလို့ဒီလမ်းကြောင်းရှာတယ်နီလန်းရှာတယ်ဆိုတဲ့အနေအထားအရတော့ဟိုကောင်းတာပေါ့နော်ခဏခဏတွေ့တယ်ခဏခဏဆွေးနွေးနေလည်းကောင်းနေပါပဲဒါပေမဲ့ဆွေးနွေးတဲ့အချက်တွေကတော့သူလာရမတူဘူးဖြစ်နေတာပေါ့နောက်ထပ်ခက်တွေ့မှာပဲလာရတူနိုင်တဲ့ဟာတွေကိုပြအချက်လက်တဲ့နေတွေကိုပြဆွဲထုတ်ကြရမှာပေါ့ပြန်တွေ့ဆုံဖို့ဆွေးနွေးဖို့နှုတ်ဦးမဆက်စလုံးကသဘောဆန္ဒရှိကြောင်းပြောဆိုကြတယ်ဆိုတဲ့အချက်ကတော့များပြန်ပြီးတော့တွေ့ဆုံပြီးတော့များပြန်ပြီးတော့ဒီနိလန့်ကျန်ရှာဖို့အတွက်တော့အရေးကြီးတယ်လို့အဲ့လိုမြင်မိတယ
် KIO နဲ့တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးအစိုးရဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူးပြီးခဲ့တဲ့ရက်ပိုင်းတွေကတော့ကချင်ပြည်နယ်ကတနိုင်းဆွန်ပရာဘွန်မန်စီမိုးကုန်းနဲ့မြကြီးနားမြို့နယ်တွေအတွင်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးအစိုးရတပ်မတော်ဘက်ကလေကြောင်းကားပါတိုက်ခိုက်တာတွေရှိခဲ့ပါတယ
်။ကိုမိုးစောပါရှင်။အခုအတမ်းမလွင်ခဲ့မှာပဲနောက်ဆုံးရထားတဲ့သတင်းအရကချင်ပြည်နယ်တနိုင်းဒေသမှာမြန်မာတပ်မတော်နဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့တို့ကြားပြီးခဲ့တဲ့ January 29ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ပိတ်မိနေခဲ့တဲ့မော်လုတ်သားတွေနဲ့ဒေသခံပြည်သူ4000ကျော်ဟာဒီကနေ့မှအားလုံးကိုယ်နေရက်ကိုအသီးသီးပြန်သွားကြပြီလို့အဲ့ဒီဒေသမှာအကူအညီပေးနေတဲ့သူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်ဒုက္ခသည်တွေအတုတ်လိုက်တဖြည်းဖြည်းနေရက်ကိုပြန်နိုင်ခဲ့ကြတယ်ဆိုပေမဲ့ပြီးခဲ့တဲ့ February 5ရက်အထိလူပေါင်း800လောက်ပိတ်မိနေခဲ့တာပါဒီကနေ့မှာတော့အားလုံးကိုယ်ဒေသကိုပြန်နိုင်ကြတာဖြစ်ပါတယ်ရှင်မြန်မာနိုင်ငံမှာယင်းနှိမ့်မြုံနံမဲ့အမေရိကန်ကုမ္ပဏီတွေအတွက်အတားအဆီးခက်ခဲတွေများပြားရှိနေသေးတယ်လို့မြန်မာစီးပွားရေးနဲ့ယင်းနှိမ့်မြုံနံမှုအခြေအနေတွေနဲ့နှစ်ပေါင်းများစွာယင်းနှိကျွမ်းဝင်ခဲ့သူအမေရိကန်ဥပဒေအကျိုးဆောင်ကုမ္ပဏီတည်ထောင်သူတဦးကပြောပါရယ်သူတို့ရဲ့မြန်မာနိုင်ငံဆိုင်ရာကုမ္ပဏီခွဲကိုမကြသေးခင်ကမှပိတ်လိုက်ပြီးတဲ့နောက်အဲ့ဒီလိုပြောခဲ့တာပါအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေဆိုင်Haswell and Rubin နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီရဲ့မြန်မာနိုင်ငံကုမ္ပဏီခွဲ Haswell Rubin Mayer and Rose ဥပဒေအကျိုးဆောင်ကုမ္ပဏီ Limited HRMR ကို2023ခုနှစ်ဇူလိုင်လကစပွင့်ပြီး5နှစ်နီးပါးကြာဒီနှစ်ဖေဖော်ဝါရီလကိုမှပိတ်တော့မယ်လို့ဒီလဇန်းပိုင်းကကြေညာထားတာပါ HRMR ဟာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းပထမဆုံးဝင်လာတဲ့ပြပဥပဒေအကျိုးဆောင်ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်အခုလိုရုံးပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာမှာအမေရိကန်ရဲ့ကြံရှိနေသေးတဲ့တန်ခတ်အရေးယူမှုရခိုင်ပြည်နယ်ပြည်ပခနဲ့မြန်မာဆိုရရဲ့ပြည်တွင်းစီးပွားရေးမူဝါဒတွေကိုအဓိကအကြောင်းချက်ကြီးသုံးခုအဖြစ်ကုမ္ပဏီတည်ထောင်သူတူဖြစ်တဲ့မစ္စတာအယ်ရီရိုးစ်ကထောက်ပြပါတယ်ဒီထဲကတန်ခတ်အရေးယူမှုနဲ့ပတ်သက်လို့သူပြောတာကတော့
The biggest sanctions which are pervasive and do not allow for American businesses to be
American စီးပွားရေးလုပ်ငန်းတွေအနေနဲ့မြန်မာနိုင်ငံနဲ့ကုန်သွယ်ရေးပဲဖြစ်ဖြစ်ရင်းနှီးမြှုပ်နှံတာပဲဖြစ်ဖြစ်လုံးလို့မရအောင်ကြကြပြန်ပြန်ပိတ်ပင်ကန့်သက်ထားတဲ့အရေးယူမှုကတော့ Patriot Act ထဲကအခန်း317နဲ့312တို့အောက်မှာပြဋ္ဌာန်းထားတဲ့ကန့်သက်ချက်တွေပဲဖြစ်ပါတယ်
။ Patriot Act ကို2001ခုနှစ်စက်တင်ဘာလ17ရက်အမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပြဋ္ဌာန်းခဲ့တာပါ။အဲဒီဥပဒေကြောင့်မြန်မာနိုင်ငံအနေနဲ့ကမ္ဘာနိုင်ငံတွေကိုဒေါ်လာနဲ့အလွှဲပြောင်းလုပ်တာမှာအခက်အခဲတားဆီးတွေရှိနေစေဆိုတာကို2019ခုနှစ်ဩဂုတ်လပြည်သူ့လွတ်တော်အစည်းအဝေးတွင်အဲဒီအချိန်နိုင်ငံရေးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြောခဲ့ပါသေးတယ်။အဲဒီကန့်သက်ချက်တွေပဲဖြစ်နိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့သက်ဆိုင်ရာဥပဒေနဲ့ပတ်သက်တဲ့လုံထုံလုံကြီးတွေထုတ်ပြန်မှုလိုတဲ့အကြောင်းတရားမဝင်ငွေလွှဲလုပ်ငန်းတွေကိုစီးမင်းစည်းကမ်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လုံထုံလုံကြီးတွေထုတ်ပြန်ဆောင်ရွက်ဖို့လိုအပ်နေကြောင်းတွေးရှိရတယ်ဆိုပြီးဒုဝန်ကြီးဦးကျော်တင်ကလွှတ်တော်မှာတင်ပြခဲ့ပါတယ်။အဲဒီပြဋ္ဌာန်းချက်311နဲ့312တို့ကိုပဲဖြတ်ပြီးဖို့အဲဒီအချိန်နဲ့မရှိမနှောင်းပါပဲမြန်မာနိုင်ငံမှာအခြေစိုက်တဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကအမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါသေးတယ်။ဒီအချက်အပြင်နောက်အခြေအနေတစ်ခုကတော့ရခိုင်ပြည်နယ်ကပဋိပက္ခအခြေအနေကိုမစ္စတာရိုးစ်ကထောက်ပြပါတယ
်။ For foreign companies it becomes a tremendous problem from a reputational risk because there is only one-sided story.
ပြည်ပကုမ္ပဏီတွေအနေနဲ့ကဒီကိစ္စဟာနာမည်အထူးခိုက်ခံပြီးစွန့်စားရမယ်ကြီးမားတဲ့ပြဿနာတစ်ခုဖြစ်လာနေရပါ။ဘာကြောင့်လဲဆိုတော့သတင်းတွေကိုတစ်ဖက်ထဲကပဲကြားနေရပါတယ်။ CNN တို့ BBC တို့မှတွေ့ရတာတွေသတင်းစာတွေမှာဖတ်ရတာတွေအားလုံးကတစ်ဖက်သက်တဲ့ကအကြောင်းအရာတွေပဲဖြစ်ပါတယ်။ ဘာဖြစ်ခဲ့တယ်ဘာကြောင့်ဖြစ်တယ်အစိုးရကဘာတွေလုပ်နေလဲဆိုတာကိုစဉ်းပြဖို့မြန်မာအစိုးရဘက်ကစူးစမ်းတာမပါပါဘူးဒီအခြေအနေရှိနေတာကြောင့်မြန်မာနိုင်ငံမှာလုပ်ငန်းလုပ်နေတဲ့ပြည်ပကုမ္ပဏီတွေဟာသူတို့ရဲ့နှစ်ပတ်လည်အစည်းအဝေးတွေမှာဝေဖန်ပြောဆိုခံရတာတွေနဲ့ရင်ဆိုင်နေရတာပ
ါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာချိန်ကပြောင်းလဲတိုးတက်မှုအများပြားဖြစ်လာမယ်လို့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံသူတွေမျှော်လင့်ခဲ့ကြပါပြီစီပေါ်ရေးကဏ္ဍနဲ့ပတ်သက်ပြီးအခုအချိန်ထိတိတိယောက်ယောက်လုံဆောင်နိုင်တာမရှိသေးဘူးလို့ Mr. Rose ကထောက်ပြပါဗျ။
And it isn't that they haven't tried but it they have been very timid in what they have been doing.
There is only သူတို့မလုပ်တာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့လုပ်တာတွေကအခိုင်အမာမဟုတ်ဘဲတွန်းဆုတ်တွန်းဆုတ်နဲ့လုပ်နေတာပါ။လွန်ခဲ့တဲ့ဆက်စစ်လကထုတ်ပြန်ပြီးစာမျက်နှာ12မျက်နှာပဲပါတဲ့စီပေါ်ရေးမူဝါဒပဲရှိပါတယ်။ဘယ်လိုကြီးမားတဲ့အစီအစဉ်မျိုးကိုမှချမှတ်ထားတာမျိုးစပြီးအကောင့်တက်ဖော်နေရမျိုးမရှိပါဘူး
။ပြည်ပရင်းနှီးမြှုပ်နှံမှုတွေဝင်လာဖို့ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုထိခိုက်နေစေတဲ့ပြည်ပဒဏ်ခတ်အရေးယူမှုတွေကိုလုံးဝရုပ်သိမ်းဖို့ရခိုင်ကြက်တဲနဲ့ပတ်သက်ရင်မြန်မာအစိုးရအနေနဲ့အခြေအနေကဘယ်လိုရှိနေလဲသူတို့ဘာလုပ်နေလဲဆိုတာကိုအပြင်းထန်အားစိုက်ပြီးရှင်းလင်းပြောဆိုဖို့လိုသလိုနောက်ဆုံးအချက်ဖြစ်တဲ့စီးပွားရေးဆိုင်ရာပြည်တွင်းမူဝါဒအပိုင်းကတော့အစိုးရထိန်းချုပ်မှုအောက်မှာပဲလုံးဝရှိနေတာပါလို့မစ္စတာရော့စ်ကပြောပါတယ်လက်ရှိအစိုးရအနေနဲ့အုပ်ချုပ်မှုတန်း3နှစ်ကျန်နေသေးပြီးတကယ်တမ်းအလုပ်ဖြစ်မဲ့မူဝါဒတွေကိုရွေးချယ်ချမှတ်အကောင့်ထည့်ဖို့ကိုလည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံကိုချင်းမြတ်နိုးပြီးသက်ဆိုင်ရာနယ်ပယ်အသီးသီးမှကြွန့်ကျင်ကြတဲ့ပြည်ပရောက်မြန်မာຫນွေဘွားတွေကိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့စူးစီးပြီး Technocratic Government လို့ဆိုတဲ့တက်သည့်နားလေကြွန့်ကျင်သူများပါဝင်တဲ့အစိုးရမျိုးဖွဲ့စည်းပါလို့ Mr. Eri Rose ကအကြံပေးတိုက်တွန်းပါတယ်ခင်ဗျာ
ကိုချောချောတိန်ပြပြခဲ့တာပါရှင်တော်ရရှင်များရှင်လလဆွာထုတ်ဖော်ပြောဆိုခွင့်ရေးသားဖော်ပြခွင့်ဆိုပြီးလူတစ်ဖက်သားကိုချိန်ချောက်တာထိခိုက်နစ်နာအောင်လုပ်တာကြမ်းကြမ်းတန်တန်ဆဲဆိုရန်လူလာတွေဟာလူခွင့်ရေးဟုတ်ပါရဲ့လားဒီမိုကရေစီစနစ်ရဲ့လလဆွာပြောဆိုခွင့်ဆိုတာမှာဘလို့ကျင့်ဝတ်အကန့်အသတ်တွေရှိပါသလဲဥပဒေအရဘလို့အာမခံချက်ပေးပြီးထိန်းချောင်းထားသလဲဆိုတာတွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလိုက်မှာဆွေးနွေးသုံးသပ်ဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါတယ်ရှင်အခုတောက်ကြနဲ့ညနေခင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဒီကနေ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုတွေနောက်ပိုင်းပြီးခဲ့တဲ့နှစ်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်း8000ကျော်အရေးကိုကောင်းဆောင်မှုတို့ဆွေးနွေးခဲ့တာလို့အင်ပြူရောကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ဆိုရာတစ်စိတ်တစ်ပိုင်းရနာထားရတာကိုအဆုံးသတ်နိုင်ရေးအတွက်ဒေါ်လာ400ဘီလီယံအဆိုရာအသုံးစရိတ်သဘောတူညီချက်ကိုဒီကနေ့တောက်ချာနေအစောပိုင်းမှာအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထောက်ခံမဲ240ကန့်ကွက်မဲ186မဲနဲ့အောက်လွှတ်တော်မှာအတည်ပြုလိုက်တဲ့ဥပဒေချမ်းကိုတော့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးဖို့အင်ပြူရောကိုအခုပို့ထားပြီးဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့2018ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတော်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ဟာပြုံချမ်းမြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းမှာတော့ဆိုးလ်မြို့တော်ကနေကီလိုမီတာ80ဝေးတဲ့တောင်ကိုရီးယားရေတပ်စခန်းရှိရာဖျောက်တေးကိုဒုသမ္မတမိုက်ပင်စ်တွားရောက်ခဲ့ပြီး2010မတ်လတုန်းကချုံနန်းစစ်သည်မော်တောင်ကိုရီးယားအနောက်ဖက်ကမ်းရိုးတန်းမှာနင်းမြုပ်ခဲ့စဉ်တေဆုံးကခဲ့ရတဲ့ရေတပ်သားတွေအတွက်ဝန်နေချင်းအထိတ်အမှန်မှာအလေးပြုခဲ့ပါတယ်ရှင်
။တောက်ကြနေညနေခင်းဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ National Kelly ဖြစ်ပါတယ်ရှင်။နောက်နှစ်နာရီညပိုင်းအစည်းအဝေးတွေကိုတော့ Line Dot Meter 1925နဲ့32တို့ကနေဖန်ယူနိုင်တယ်လို့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.